ကာဇာဒေသအမြောက်ပိုင်းကဟာမက်စ်အဖွဲ့ရဲ့စစ်ဖက်ဆိုင်ရာအခြေခံအဆောက်အုံတွေကိုဖြိုခွင်းလိုက်ကြောင်းအစ္စရေးစစ်တပ်ကပြောပါရယ်။ထိုးစစ်တွေကိုပိတ်ဆို့ဝန်းရံထားတဲ့ဂါဇာဒေသတောင်ဘက်ပိုင်းကိုအပြည့်အဝပြောင်းရွှေ့မယ်လို့လည်းအစ္စရေးဟာမက်စ်စစ်ပွဲလေးလပြည့်တဲ့ဒီကနေ့တနင်္ဂနွေနေ့မှာပဲကြေညာလိုက်တာပါ။ဂါဇာမြောက်ပိုင်းကတက်တွေအားလုံးကိုပြန်ရုပ်မှလားဆိုတာကိုတော့အစ္စရေးစစ်တပ်ကမပြောပေမဲ့အောင်မြင်မှုတွေကိုဆက်လက်တိုးချဲ့ပြီးအစ္စရေးဂါဇာနယ်စပ်တစ်လျှောက်လုံခြုံရေးအတွက်ခိုင်မာအောင်ဆောင်ရွက်မယ်လို့ပြောဆိုခဲ့ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ရဲ့အစ္စရေးနိုင်ငံခီးစင်မတိုင်ခင်မှာပဲအစ္စရေးစစ်တပ်ရဲ့ကြေညာချက်ထွက်ပေါ်လာတာပါ။ဝန်ကြီးဘလင်ကင်အပါအဝင်အမေရိကန်သမ္မတဂျိုးဘိုက်ဒန်အစိုးရတာဝန်ရှိသူတွေကတော့ဂါဇာဒေသမှာပါလက်စတိုင်းအရက်သားတွေတေချေထိခိုက်မှုလျော့ပါအောင်အစ္စရေးရဲ့စစ်စင်ရေးတွေအရှိန်လျှော့ဖို့နဲ့ဟာမက်စ်အဖွဲ့ရဲ့ခေါင်းဆောင်ပိုင်းကိုအဓိကပြစ်မှတ်ထားဖို့ထက်တလဲလဲတိုက်တွန်းထားပါရဲ့ရှင်။